ရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝိုင်းအတွက်မလေးရှားနိုင်ငံကလူဒင်းတဲ့စားအသောက်နဲ့ဆွေးဝါးတွေဟာဖေဖော်ဝါရီလ20ရက်နေ့ကရခိုင်ပြည်နယ်ကိုရောက်သွားပါပြီ။ဖေဖော်ဝါရီလအစောပိုင်းကရန်ကုန်မြို့ကနေတဆင့်ရခိုင်ပြည်နယ်ကိုပို့ဆောင်ခဲ့တဲ့ဒီအလူပစ္စည်းတွေကိုပြည်နယ်အစိုးရကနေတဆင့်ပဋိပက္ခဖြစ်ပွားရာမောင်တော်ဒေသနဲ့တခြားမြို့တွေကိုစတင်ဝေငှပြီးဖြစ်တယ်လို့လည်းဒီနေ့အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခတ်ကပြောပြမှာပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတန်ခံခဲ့ရတဲ့သူတွေအတွက်မလေးရှားနိုင်ငံကနေလူသားချင်းစာနာထောက်ထားတဲ့အကူအညီတွေဖြစ်တဲ့လူသုံးကုန်ပစ္စည်းနဲ့ဆေးဝါးတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကရန်ကုန်တိလဝါစိတ်ကမ်းမှာလာရောက်လူဒန်းခဲ့ပါတယ်ဒီလူဒန်းလိုက်တဲ့အကူအညီထောက်ပံ့တွေဟာရခိုင်ပြည်နယ်ကိုမနေ့ကရောက်ရှိသွားခဲ့ပါပြီပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကိုဒီအကူအညီတွေအများဆုံးဝေငှသွားမှာဖြစ်ပါတယ်။ဒီအလူပစ္စည်းတွေကိုရခိုင်ပြည်နယ်အစိုးရအစီအစဉ်နဲ့ဖြန့်ဖြူးသွားမှာဖြစ်ပြီးရခိုင်နဲ့မွတ်စလင်နှစ်ဖက်အတိုင်းဝိုင်းအတွက်မျှမျှတတဖြစ်အောင်ဝေငှသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးမင်းအောင်ကပြောပါတယ်
။ဟုတ်ပါဗျာ။မနေ့က၈နာရီရောက်တယ်ဟုတ်ကဲ့။မောင်တော်ပေါ်တယ်နောက်စစ်တွေပေါက်တော့ရဒီဘက်ကမြေပုံရဒီမြို့တွေမှာအတွက်ကျွန်တော်ရခိုင် IDB လဲရခိုင်ဒုက္ခသည်လဲအဲ့လိုပဲဟိုမွတ်စလင်အတိုင်းဝိုင်းတွေကဒုက္ခသည်လဲအဲ့ဒီဟာတွေအတွက်ပေါ့အကုန်လုံးပေါ့နော်မျက်မျက်တက်တက်ဖြန့်ဝေသွားမှာပေါ့ဟုတ်
ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်မှာမြန်မာနိုင်ငံအနေနဲ့ဒေတာရင်းအာဆီယံနိုင်ငံတွေစီကနေလူသားချင်းစာနာထောက်ထားတဲ့အကူအညီတွေရယူတာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်မလေးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်အစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေဆေးဝါးတွေစတဲ့အကူအညီတွေကိုဒေါ်လာတစ်သန်းကျော်ထောက်ပံ့ကူညီပေးခဲ့တာလည်းဖြစ်ပါတယ်။ဒီပစ္စည်းတွေကိုမိသားစုတစုချင်းစီအလိုက်အချိုးကျဝေငှသွားမှာဖြစ်တယ်လို့ဦးမင်းအောင်ကတော့ပြောပါတယ
်။ကျွန်တော်ဒီအချိုးကျဦးစီးဌာနလိုင်းကြောင်းတွေကခွေပြီးလို့ပေးတာပေါ့ဟုတ်ဝေငှတာပေါ့ဟုတ
်ပစ္စည်းတွေ
တန်တွေပါတယ်နောက်ပြီးဝါတယ်ခောက်ဆွေချောက်ထုတ်တွေပါတယ်အဲ့ရမ်းလို့ပေါ့နော်
ဟုတ်ကဲ့
မမဆိုင်ဒါလေအဆုံးဖို့ဗျာအကုန်နှစ်သားလိုက်စေအကုန်ပေါ့လူသုံးပစ္စည်းတွေသူမိသားစုအလိုက်ပေါ့မိသားစုဘလောက်ဒါခွေးတန်းချပြီးတော့ဖြန့်ဝေပေးတာပဲဟုတ
်ပြီးခဲ့တဲ့ဖေဖော်ဝါရီလအစောပိုင်းကရန်ကုန်မြို့တီလဝါစစ်ကမ်းမှာပြုလုပ်ခဲ့တဲ့ဒီအထောက်ပံ့တွေကူညီတွေပေးအပ်တဲ့အခမ်းအနားမှာတော့မလေးရှားနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးကိုရိုင်လာရောက်ခဲ့ပြီးမလေးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်ကလူတွေအတွက်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းတွေပြောဆိုခဲ့ပါတယ်အကူအညီတွေလိုအပ်နေတဲ့လူတွေစီကိုဒီအထောက်ပံ့ပစ္စည်းတွေလွှဲပြောင်းပေးနိုင်ဖို့အတူလက်တွဲလှုပ်ဆောင်ဖို့လိုတယ်လို့လည်းတိုက်တွန်းပြောဆိုသွားပါသေးတယ်။မလေးရှားနိုင်ငံကနေရခိုင်ပြည်နယ်မှာရှိနေတဲ့နှစ်ဖက်အတိုင်းဝိုင်းအတွက်စံတန်ချိန်300အပါဝင်တကူရီတန်ရှင်းရေးအတွက်အသုံးပြုဖို့ပစ္စည်းတို့1000၊ခောက်ဆွဲချောက်ပုံ1500၊ရေတံပုံ1000စတာတွေကိုလှူဒန်းခဲ့တာဖြစ်ပါရဲ့ရှင်။